Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့မနက်ခင်း6:09အစီအစဉ်တွေကိုလိုင်းဒိုမီတာ30.48နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါအခုမနက်ခင်းစီစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ပေကင်းရန်ကင်မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီမနက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြမအပါဝင်ကဘာတလွားငိမ့်ညာယေစုတောင်စကားပုတ်ယဟန်မင်းကြီးကခရစ်စမတ်နေ့မှာပြောကြားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးဝန်တန်းတွေကိုအလုလုခွင့်မပြုတဲ့တာလီဘန်အဖွဲ့အုပ်ချုပ်သူတွေရဲ့အမိန့်ကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကလုပ်ငန်းတွေရပ်ဆိုင်းလိုက်ပါတယ်။ရိုဟင်ဂျာ180တဲ့မနယ်ပင်လယ်ပြင်မှာတေဆုံးနိုင်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနာမည်ကျော်ဂုံလိုက်ကြီးရင်းမှာခရစ်စမတ်နဲ့နှစ်သစ်ကူအတွက်ထူးထက်ထူးတဲ့အပြင်အစီအစဉ်တွေနဲ့အလှဆင်ထားတာကိုကြူရှူစာနာဆင်ရပါမယ်။
Start a process about between February and March, so it's 8 to 9 months of planning. We start with the design, the concept, and the theme.
ကဘာတလွားခီးတွားအစီအစဉ်မှာအပြည့်အစုံရှူစာနာဆင်ရမှာပါ။ဒါအပြင်သီရိလင်္ကာနိုင်ငံမှာစီးပွားရေးအကျရိုက်ခဲ့ပြီးတဲ့နောက်ဆက်တွဲတရုတ်နိုင်ငံရဲ့ကမ္ဘာလန်စီမံကိန်းအခြေအနေကိုလည်းကြားမှာဖြစ်သလိုထိုင်းမြန်မာနယ်စပ်ကနေဆက်တိုက်ဝင်လာတဲ့မိုးရေဆေးဝါးတွေဖမ်းမိတဲ့သတင်းကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမဆူများမှတ်ကြီးမုံရဲ့အင်္ဂလိပ်စာနဲ့ထူးခြားစာများသတင်းများအစီအစဉ်တွေကိုရှူစာရမှာပါအခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲ့ရသတင်းတွေကိုကိုခင်မောင်စုံမင်းနဲ့ကျွန်မနှောင်းလောက်ပြောပြပါမယ်ရှင
်ယူကရိန်းအရေးနဲ့ပတ်သက်နေသူအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့ရုရှားကအဆင့်သင့်ရှိကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောလိုက်ပါတယ်လမ်းကြောင်းမှန်အပေါ်မှာကျွန်တော်တို့လှုပ်ဆောင်နေတယ်လို့ယုံကြည်ပါတယ်ကျွန်တော်တို့ရဲ့အမျိုးသားအချိုးစီးပွားကိုကာကွယ်နေတာပါနိုင်ငံသားတွေရဲ့အချိုးစီးပွားဖြစ်ပါတယ်နိုင်ငံသားတွေကိုကာကွယ်ရုံကလွဲပြီးတခြားရွေးစရာမရှိပါဘူးလို့ရုရှားအစိုးရရုံးမြင့်တမ်းကြားအင်တာဗျူးမှာပူတင်ကပြောဆိုခဲ့တာပါလက်ခံနိုင်တဲ့ဖြည့်ရှင်းပုံစံတွေကိုပတ်သက်နေသူတိုင်းနဲ့ဆွေးနွေးဖို့ကျွန်တော်တို့အစဉ်အဆက်ရှိပါတယ်။သူတို့အပေါ်မှာမူတည်ပါတယ်။ဆွေးနွေးဖို့ညှင်းဆိုသူကကျွန်တော်တို့မဟုတ်ပါဘူး။သူတို့ပါလို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုသွားတာပါ။တချိန်တည်းမှာပဲယူကရိန်းနိုင်ငံမှာတော့ကီးမြို့နဲ့တခြားတလွားနိုင်ငံတလွားကနေရာတွေမှာတနင်္ဂနွေနေ့မနေ့ပိုင်းကလေကြောင်းရန် 3 ပေးအချက်ပေးတွေလွှမ်းမိုးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်လာရုစ်နိုင်ငံကနေရုရှားဂျက်လီယင်တွေတက်သွားပြီးနောက်အခုလိုအချက်ပေးတန်တွေလွှမ်းမိုးခဲ့တာလို့လူမှုမီဒီယာတွေကဆိုကြပေမဲ့ writer သတင်းဌာနကတော့တီးခြားအတိမပြုတ်နိုင်သေးဘူးလို့ပြောဆိုပါတယ်ခင်ဗျာ
ရုရှားနိုင်ငံကနေပြည်ပကိုထွက်ခွာသွားကြတဲ့ပြည်သူတွေအပေါ်အခွင့်တိုးကောင်းမဲ့ဥပဒေပြဋ္ဌာန်းချက်တရရေးဆွဲနေတယ်လို့ရုရှားဒူမာအောက်လွှတ်တော်ဥက္ကဋ္ဌဗီယာချက်စလော့ဗိုလိုဒင်ကပြောပါတယ်ပြည်ခဲ့တဲ့ဖေဖော်ဝါရီလကယူကရိန်းနိုင်ငံကိုရုရှားတို့စတင်ကျူးကျော်တက်ခိုက်ခဲ့တဲ့အချိန်ကစပြီးရုရှားနိုင်ငံသားအတော်များများပြည်ပကိုပြောင်းရွှေ့သွားကြတာပါဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပြောင်းအလဲတွေလုပ်နေပြီလို့လည်း Telegram လူမှုဆက်မျက်နှာမှာရေးသားထားပါတယ်ယူကရိန်းစစ်ပွဲစတင်ခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံသားဘလောက်ထိပြည်ပကိုထွက်ခွာသွားကြသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးရုရှားစစ်တပ်အတွက်တပ်သားတစ်သုံးသိန်းစုဆောင်မယ်လို့စက်တင်ဘာလမှာကြေညာလိုက်ပြီးတဲ့နောက်ပိုင်းအော်တိုဘာလဆန်းအထိပြည်ပကိုထွက်ခွာသွားတဲ့ပြည်သူက9သိန်းလောက်ထိရှိတယ်လို့ဒေသခံသတင်းတွေမှာဖော်ပြပါရယ်။အဲ့ဒီအရေးအတွက်မမှန်ဘူးလို့တော့ရုရှားအစိုးရကအဲ့ဒီတုန်းကညှင်းဆိုခဲ့တာပါ။ရုရှားပြည်တွင်အလုပ်ရှင်တွေကတော့အလုပ်သမားတွေရဲ့ဝင်ငွေ7,000ခန့်လုံးကိုအစိုးရဝင်ငွေခွန်အဖြစ်ဖြတ်ယူထားတာပါ။ရုရှားအစိုးရအခွင့်ဌာနစည်းမျဉ်းတွေအရပြည်ပမှာလုပ်ကိုင်နေကြတဲ့သူတွေကတော့ရုရှားအစိုးရကိုတီးတန့်အခွင့်ပေးဆောင်ကြရတာဖြစ်ပါရယ်။
မြန်မာနိုင်ငံအပါအဝင်ကဘာတလွားကပရိပကတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရစေဖို့ခရစ်စမတ်အခါသမယမှာပုံရံမင်းကြီးကဆုတောင်းလိုက်ပါတယ
် Oriente verso una tregua duratura nello Yemen e verso la riconciliazione nel Myanmar e in Iran
ဒီမင်းနိုင်ငံမှာငြိမ်းချမ်းရေးအထွတ်ရှည်စေဖို့မြန်မာနဲ့အီရန်မှာပြန်လည်တင်းမြန်ဖို့နဲ့သွေးထက်တန်ယုံမှုတွေအဆုံးသတ်ဖို့အလင်းပြနိုင်ပါစေဆိုပြီးပုံရံမင်းကြီးဖရန်စစ်ကစိန့်ပီတာကျောင်းတော်မှာခရစ်စမတ်နေ့တနင်္ဂနွေနေ့ကျင်းပတဲ့အခမ်းအနားမှာမိန့်ကြားခဲ့တာပါ ယူကရိန်းပေါ်ရုရှားချူချော်စစ်နဲ့ကမ္ဘာတဝန်းကပဋိပက္ခတွေကြောင့်ရင်ဆိုင်နေရတဲ့အကြက်တဲတွေကိုအဆုံးသတ်ဖို့လဲပုံရံမင်းကြီးကတိုက်တွန်းသွားပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတော့ရုရှားကိုအန်တုပြီးတဦးနဲ့တဦးထွေးပွေရင်ခရစ်မတ်အခါသမယကိုဖြတ်တန်းကြဖို့ခရစ်မတ်အကြိုညမှာပြောကြားခဲ့ပါတယ်။ရုရှားကစွိုင်းရင်ဆိုင်ရာအခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်လျှက်စစ်တအားပြတ်တောက်နေတဲ့ယူကရိန်းပြည်သူတွေဟာစောင်းတွင်းအေးတံကိုအပူဓာတ်မရဘဲရင်ဆိုင်ရင်ခရစ်မတ်ကိုဖြတ်တန်းနေကြရပါတယ်။ယူကရိန်းအများစုဟာရှေးရိုးဆွဲရုရှားတွေလိုပဲခရစ်မတ်ကိုဇန်နဝါရီလ9ရက်နေ့မှာအစဉ်လာအားဖြင့်ကျင်းပလေရှိပေမဲ့ဒီနှစ်မှာတော့ရုရှားကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတကာခရစ်ယာန်ဘာသာဝင်တွေနီးတူဒီဇင်ဘာလ25ရက်နေ့မှာခရစ်မတ်ကိုဆင်နွှဲကြတာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနိုဝင်ဘာလမှာထွက်ခွာလာပြီးတော့ပင်လယ်ပြင်မှာသတင်းဘက်တွေနဲ့ချီမျောနေခဲ့တဲ့ရိုဟင်ဂျာဒုက္ခသည်180ထက်မနည်းဟာအခုအခါတည်ဆုံသွားလောက်ပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ပင်လယ်ထဲသွားနိုင်လောက်အောင်ခိုင်ခတ်မှုမရှိတဲ့ဆက်လီပျောက်ဆုံးသွားပြီးပင်လယ်ပြင်မှာနှိမ့်မြုပ်သွားပုံရတယ်လို့အတိမပြုတ်နိုင်သေးတဲ့သတင်းတွေကိုကိုးကားပြီးတော့ပြောဆိုခဲ့တာပါ။လှေပေါ်မှာပါသွားသူတွေနဲ့အဆက်အသွယ်ပြတ်သွားတာကြောင့်ဆွေမျိုးတွေကတော့တည်ဆုံပြီလို့ယူဆနေကြကြောင်းလဲ UNHCR က Twitter လူမှုဆမျက်နှာမှာရေးပါတယ်။ရှီကန်ပြည်နယ်မှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနောက်ဆက်တွဲအဖြစ်တိမ့်နေချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကပြစ်ကျက်နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ရိုဟင်ဂျာတွေဟာမကြာခဏဆိုသလိုလှူမှောင်ခိုးရရဲ့သွေးဆောင်မှုတွေမှကြောင့်မလေးရှားလိုနိုင်ငံတွေစီအနေမြားလာတဲ့ပင်လယ်ပြင်ကိုဖျက်ပြီးတော့ထွက်ခွာနေတာဖြစ်ပါတယ်။ပြေးခဲ့တဲ့သတင်းဘက်ကပဲအိန္ဒိယသမုဒ္ဒရာကမ်းလွန်ပြင်မှာသတင်းဘက်နဲ့ချီမျောနေတဲ့ဆက်လီဒီဇင်ပေါ်ရိုဟင်ဂျာ20လောက်အစာရေစာပြတ်ပြီးတော့တည်ဆုံခဲ့ကြောင်းရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့ကပြောပါတယ်။ရိုဟင်ဂျာတရားထက်မနဲ့တင်ဆောင်လာတဲ့အဲ့ဒီဆက်လီမလေးရှားရေပြင်နဲ့နေမိထဲမှာမျောနေခဲ့တာလို့လည်းပြောပါတယ်။သတင်းကတွေနေမှာပဲရိုဟင်ဂျာ58ယောက်လိုက်ပါလာတဲ့ဆက်လီဒီဇင်အင်ဒိုနီးရှားနိုင်ငံမြောက်ဘက်အစွန်းဆုံးမှာရှိတဲ့အာချေကမ်းခြေကိုရောက်ရှိလာကြောင်းဒေသခံအာဏာပိုင်တွေကအတည်ပြုခဲ့ကြပါတယ်။ပင်လယ်ပြင်မှာတလားလောက်ကြာပြီးမှရောက်လာကြတဲ့ရိုဟင်ဂျာတွေဟာအစာအစာပြတ်လပ်ပြီးတော့ကျန်းမာရေးချို့တက်နေကြတယ်လို့လည်းပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အမေရိကန်ပြည်ထောင်စုမှပြင်းထန်တဲ့ဆောင်းတွင်းမုန်တိုင်းကြောင့်သေဆုံးသူ34ဦးထက်မနည်းရှိလာခြင်းမှာပဲမုန်တိုင်းတံအဆိုးအဝါဆုံးခံခဲ့ရတဲ့နယူးယောက်ပြည်နယ်မှာတော့အုပ်ချုပ်ရေးမှုကမလိုအပ်ရင်အပြစ်မထွက်ကြဖို့သတိပေးထားပါတယ
် This is a war with Mother Nature and she has been hitting us with everything she has since the late hours of Thursday into Friday
သဘာဝမိခင်ကြီးနဲ့ရင်ဆိုင်နေရတဲ့စစ်ပွဲဖြစ်ပြီးမုန်တိုင်းတံကိုခရစ်မတ်နေ့မနေ့အထိအပြင်းထန်ခံစားနေရပါတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကက်သေးဟိုကူးကပြောသွားတာပါပြင်းထန်တဲ့ဆောင်းတွင်းမုန်တိုင်းတံကိုတော့ကနေဒါနယ်စပ် Great Lakes ကနေမက္ကဆီကိုနယ်စပ်နားအထိကြုံတွေ့နေကြရပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူဦးရေ60ရာခိုင်နှုန်းဟာလည်းဆောင်းရာသီမုန်တိုင်းအန္တရာယ်သတိပေးချက်အဆင့်အမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။နယူးယောက်ပြည်နယ်မြောက်ပိုင်း Buffalo မြို့မှာဆိုရင် Hurricane မုန်တိုင်းလိုလေပြင်းထန်တိုက်ခိုက်မှုနဲ့အတူစီးနင်းတွေဖုံးလန်းသွားတာကြောင့်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။ကူညီကယ်ဆယ်ရေးသမားတွေအချိန်မီမတွားနိုင်တဲ့အတွက်တည်ဆုံးသူတချို့လည်းရှိပါတယ်။ Buffalo မြို့နိုင်ငံတကာလေဆိပ်မှာတနင်္ဂနွေနေ့မနေ့အထိစီးနင်းထု3ပေခွဲရှိတာကြောင့်ရှိထားကြောင်းအမျိုးသားမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။လေရင်ခီးစဉ်အချက်လက်တွေစောင့်ကြည့်ထုတ်ပြန်ပေးနေတဲ့ FlightAware website ရဲ့တနင်္ဂနွေနေ့မွန်လွယ်ပိုင်းအထိထုတ်ပြန်ချက်အရအမေရိကန်မှာပြည်တွင်းနဲ့နိုင်ငံတကာခီးစဉ်ပေါင်း 1,900 ကျော်ကိုဖျက်သိမ်းပေးလိုက်ရပါတယ်ခင်ဗျာ
။ Australia နိုင်ငံအနောက်ပိုင်းမှာတောင်ပေါ်ကနေနှင်းတွေပြိုကျရာကပျောက်ဆုံးနေတဲ့လူနှုတ်ဦးကိုဆက်လက်ရှာဖွေနေတယ်လို့ဒေသခံတနင်္ဂနွေကတနင်္ဂနွေနေ့မှာဖော်ပြပါတယ်။အစောပိုင်းကတော့ဗီဒီယိုကနေမြင်ရတဲ့ပုံရိပ်တွေအရပျောက်ဆုံးသူ10ဦးထိရှိနိုင်တယ်လို့ယူဆခဲ့တာပါ။အဲ့ဒီထက်ကလူ10ဦးကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်း DPA သတင်းအေဂျင်စီကပြောပါရယ်။ Zurich မြို့အနေတောင်ပေါ်ကနေနှင်းတွေပြိုကျရာကပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတပ်သား200လောက်နဲ့ဆက်ပြီးတော့ရှာဖွေနေတာပါ။ Zurich နဲ့ Lichem Elgard မြို့နာကပေ900အမြင့်ရှိတဲ့ Tithoff တောင်ပေါ်ကနေဒေသစံတော်ချိန်ညနေ3နာရီလောက်မှာနှင်းတွေပြိုကျလာခဲ့တာပါ။ပြိုကျလာတဲ့နှင်းတွေကနှင်းလျှောစရာလမ်းကြောင်းအထိရောက်လာပါရယ်။ အယ်ပိုင်တောင်တန်းတွေမှာရက်တွေနဲ့ချီနှင်းတွေကျနေပြီးတော့ Christmas နေ့မှာပုံမှန်မဟုတ်ပဲနဲ့ရသည်ဥသူပူနွေးနေတာကြောင့်နှင်းတွေပြိုကျခဲ့တာဖြစ်တယ်လို့ဒေသခံရက်တပ်ဖွဲ့ကကိုးကားပြီးတော့ Australia သတင်း Agency ကပြောပါတယ်နှင်းတွေပြိုကျမှုကြောင့်ပေါပေါက်လာတဲ့အာနိယသတိပေးချက်ကိုလည်းအမြင့်ဆုံးအဆင့်အဖြစ်ရှာဖွေကဲဆဲရေးအဖွဲ့ကသတ်မှတ်ထားတာပါနှင်းတို့တွေအောက်ကလူတယောက်ကိုတော့အမြင့်ဆုံးရှာဖွေကဲထုတ်နိုင်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ညဖက်ရောက်လာတဲ့အချိန်မှာလည်းရှာဖွေကဲဆဲရေးမိလုံးတွေထိုးပြီးတော့အနံ့ခံခွေတွေနဲ့ပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးဝန်ထမ်းတွေကိုတာလီဘန်အာဏာပိုင်တွေကအလုတ်လုတ်ခွင့်တားမြစ်လိုက်ပြီးနောက်တနေ့ဖြစ်တဲ့တနင်္ဂနွေနေ့ပါပဲနိုင်ငံတကာကအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပါတယ်အမျိုးသမီးဝန်ထမ်းတွေမရှိဘဲအာဖဂန်နစ္စတန်နိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေကြတဲ့ကလေးတွေအမျိုးသမီးတွေအမျိုးသားတွေကိုတိတိယောက်ယောက်ကူညီနိုင်မှာမဟုတ်ကြောင်းနိုင်ငံတကာ NGO တွေဖြစ်ကြတဲ့နော်ဝေးနိုင်ငံဒုက္ခသည်ရေးရာကောင်စီ Save the Children နဲ့ Care International အဖွဲ့တို့ကပူးတွဲကြေညာချက်ထုတ်ပြန်ရမှာပြောဆိုထားပါတယ်။တာလီဘန်အုပ်ချုပ်သူတွေရဲ့အဲ့ဒီလိုလှုပ်ဆောင်ချက်တွေဟာတန်ပေါင်းများစွာသောအာဖဂန်ပြည်သူတွေအတွက်အသက်ရှင်ရပ်တည်အကူအညီတွေပေးပို့နိုင်မှုအပေါ်မှာရိုက်ခတ်လိမ့်မယ်လို့အဲ့ဒီအဖွဲ့တွေရဲ့ခေါင်းဆောင်တွေကသတိပေးထားပါတယ်။ဒါအပြင်ဆင်းရဲနွမ်းပွားမှုနဲ့ကြုံတွေ့နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာအလုတ်ကင်ထောင်ပေါင်းများစွာကိုလည်းထိခိုက်မှုရှိစေနိုင်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအသက်တွေကိုကယ်တင်နိုင်မဲ့အကူအညီပေးရေးလုပ်ငန်းတွေကိုဆက်လုပ်နိုင်အောင်အမျိုးသားအမျိုးသမီးတန်းတူညီမျှမှုရရှိရေးတောင်းဆိုကြောင်းနဲ့လက်တလောမှာအကူအညီပေးရေးလုပ်ငန်းတွေကိုဆိုင်းငံ့လိုက်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာအကူအညီပေးရေးလှုပ်ဆောင်နေကြတဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေအနေနဲ့နောက်ထပ်ထုတ်ပြန်ချက်မထွက်မချင်းအမျိုးသမီးဝန်ထမ်းတွေကိုဆက်လက်လုပ်ကင်ခွင့်ရပ်ဆိုင်းထားကြဖို့တာလီဘန်စီးပွားရေးဝန်ကြီးဌာနကစနေနေ့ကအမိန့်ထုတ်ထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာကတ်လူမျိုးသုံးဦးအသက်ခံရတဲ့ကိစ္စအပေါ်မကျေနပ်ရကပါရီမြို့မှာဆန္ဒပြပွဲတွေပေါ်ပေါက်လာရတာဟာမတရားသင်းအဖြစ်ကြေညာထားတဲ့ PKK အဖွဲ့ကစစ်သွေးကြွတဲ့အကြောင်းဖြစ်တယ်လို့တူရကီသမ္မတရစစ်တိုင်ပ်အာရိုဝန်ရဲ့ထိပ်တန်းအကြံပေးသူကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဂျာဟာပြည်ထောင်နိုင်ငံထက်က PKK ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့သမ္မတအာရိုဝန်ရဲ့နိုင်ငံခြားရေးမူဝါဒအကြံပေးအိဗရာဟင်ကာလင်က Twitter လူမှုဆမျက်နှာမှာရေးသားခဲ့တာပါ။ပါရီမြို့ထဲကဂျွန်ဒိုမတ်ခုံဖြစ်နေတဲ့ကားတွေမိလောင်နေတဲ့ကားပုံတွေကိုလည်း Twitter မှာတပါတင်ထားပါတယ်ဒီအကျန်းဖက်သမားတွေဟာခမရတို့ထောက်ပံ့ကူညီနေတဲ့ဆီးရီးယားနိုင်ငံထဲကလူတွေဖြစ်တယ်လို့လဲ YPG ကတ်တပ်ဖွဲ့ကိုရင်ညွှန်းပြီးတော့ရေးသားခဲ့တာပါတူရကီနဲ့သူ့ရဲ့အနောက်မဟာမိတ်နိုင်ငံတွေကကတ်အလုတ်သမားပါတီ PKK ကိုအကျန်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPG ကိုလည်း PKK ပါတီရဲ့လက်အောက်ခံဖြစ်တူရကီအစိုးရကသတ်မှတ်ထားတာပါYPG ကတ်တပ်ဖွဲ့ကိုအမေရိကန်နဲ့ဥရောပအင်အားကြီးနိုင်တွေကထောက်ခံနေတဲ့အတွက်လဲတူရကီအစိုးရကမကြေမနက်ဖြစ်နေတာပါ YPG ကိုအကြမ်းဖက်ဝါဒီတွေအဖြစ်တူရကီအစိုးရကသတ်မှတ်ထားပေမဲ့ဒီအဖွဲ့ဟာဆီးရီးယားနိုင်ငံတွင်IS Islamic အစိုးရအဖွဲ့ကိုနှိမ်နင်းတာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်အမေရိကန်ကရောဥရောပတမကအယူကပါ YPG ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်မထားတဲ့အတွက်နေတိုးတပ်ဖွဲ့နဲ့တူရကီတို့ကြားဆက်ဆံရေးတွေတင်မာနေတာလည်းဖြစ်ပါတယ်နေလာနေမနေ့ပိုင်းထိုက်တန်ရောက်တဲ့တွင်ကိုတော့ကိုခင်မောင်စိုးမင်းနဲ့ကျမနန်းလာတို့တင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါတိရီလင်္ကာနိုင်ငံမှာလွန်ခဲ့တဲ့15နှစ်အတွင်းကြီးမားတဲ့အခြေခံအဆောက်အအုံစီမံကိန်းတွေအတွက်တရုတ်ထောက်ပံ့မှုနဲ့တည်ဆောက်ခဲ့ပါတယ်ဒါပေမဲ့တိနှစ်ထဲနိုင်ငံစီးပွားရေးပြိုလဲခဲ့တဲ့နောက်မှာတော့တရုတ်ရဲ့ကပလန်းစီမံကိန်းမှာအစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီစီမံကိန်းတွေဟာတိရီလင်္ကာလို့တင်းနေတဲ့နိုင်ငံလေးအတွက်ပြဿနာဖြစ်လာမလားမေးခွန်းထုတ်လာကြပါတယ်အာဂျာနာပရစ်ချာပြပို့ထားတဲ့တဲ့ရင်ကိုတော့ခင်မျိုးသားကပြောပြထားပါတယ
်။ကူလံဘိုမျိုးရောကတရုတ်ထောက်ပံ့နဲ့တည်ဆောက်တဲ့ဒီစိတ်ကမ်းမျိုးကလေးဟာနိုင်ငံတကာစီးပွားရေးအချက်အချာနေရာတစ်ခုဖြစ်ရမယ်အစားအခုတော့ဒဇပြန်လို့ခြောက်ကန်နေပါတယ်။တရုတ်ရဲ့ကဗန်လန်းစီမံကိန်းအစိတ်ပိုင်းတစ်ခုဖြစ်တဲ့ဒီစီမံကိန်းမျိုးဟာတိရီလင်္ကာစီးပွားရေးကြီးထွားလာစေဖို့အတွက်လှုပ်ဆောင်တာလည်းဖြစ်ပါတယ်။အခုတော့တိရီလင်္ကာမှာအဆိုးအဝါးဆုံးစီးပွားရေးကဆိုက်နေတဲ့အတွက်ဒါဟာအကျွေးနွန်နစ်လာတဲ့ဆင်ဘူရောစီမံကိန်းလို့ရှုမြင်လာကြပါပြီ
You have the Colombo port city where they're supposed to attract international investors
ကိုလံဘိုစိတ်ကမ်းမြို့တည်ဆောက်တာကနိုင်ငံတကာယင်းနှိမ့်နှံသူတွေကိုဆွဲဆောင်ဖို့ဖြစ်ပေမဲ့အခုတော့ဒါမျိုးဖြစ်မလာပါဘူးအခုအထိယင်းနှိမ့်နှံမဲ့သူလည်းတယောက်မှမရှိပါဘူးဒီစီမံကိန်းအားလုံးကနိုင်ငံဝင်ငွေရအောင်လုပ်မပေးနိုင်တဲ့အတွက်အစိုးရဝင်ငွေရစေမဲ့နမူနာဟုတ်ရဲ့လားလို့အငင်းပွားစရာဖြစ်လာပါတယ်
Tirilinga nanga ma di ne so bai ga sana yai kha long sa ne siwa ri tin po po twet nangan chang ngwe pyat taw ara chang ddu siman gain ri ne patet pi lo san sit mu ri lou la da phit par de a mya su ga sin yin ne goun pi lu ni mu san tan nait cha la de lo sana yai ga a thauk ku lo wa tu ga tan ne chi pi shi la da ba da siwa yai twet a kain twet nyan phin na ne covid 19 ka yoga chang lo a pyet tin cha par de da ba me ddu a thauk ban ne siman gain ri ma dollar billion နဲ့ချီပြီးတုံးကြရတဲ့အတွက်တိရီလင်ကဒုက္ခရောက်ရတယ်လို့ဆန်းစစ်သူတွေကပြောပါတယ်။တိရီလင်ကရဲ့အချွေးဒေါ်လာဘီလီယံ40မှာတရုတ်အချွေးကရာခိုင်နှုန်း30ကနေ20တွင်းရှိမယ်လို့ခန့်မှန်းကြပါတယ်
။ China is known for working out arrangements that often turn out to be much costlier than what the just looking at the paper would tell you. I think the
individual တရုတ်နဲ့အလုပ်လုပ်တဲ့အခါမှာစာရွက်ပေါ်မှာသူတို့ပြတဲ့ကုန်ကျစရိတ်ထက်အများကြီးပိုကုန်တာမျိုးမကြာခဏကြုံရပါတယ်တိရီလင်ကနိုင်ငံရေးသမားတွေရဲ့ရေရှည်မှာကြုံရနိုင်တဲ့အန္တရာယ်ကိုနားမလည်မှုနဲ့တရုတ်စီကရတဲ့ရေရိုးအချိုးမြတ်ကိုပဲကြိလုတာကလည်းနိုင်ငံကိုဒုက္ခရောက်စေပါတယ
် Observer Research Foundation က Hush Pan မှာတိရီလင်ကအာဏာပိုင်တွေဟာတရုတ်ကိုအကျွေးတင်နေတဲ့အတွက်တရုတ်အစိုးရကိုညှဉ်းဆန်ဖို့ခက်နေပါတယ်အောက်ကလာတော့ကအိန္ဒိယနဲ့ American ဘက်ကကန့်ကွက်နေတဲ့ဂျာကပဲတရုတ်စီကအကျွေးနဲ့ဆောက်ထားတဲ့ဟာမန်တိုတာစိတ်ကမ်းမှာတရုတ်တင်မောတဆင်းကိုကတ်ခွန့်ပေးခဲ့ရတာပါဒီတင်မောဟာသိပ္ပံသူတေသနာတင်မောလို့တရုတ်ကပြောပေမဲ့ဆန်းစစ်သူတွေကတော့ဒါဟာထောက်လှမ်းရေးတင်မောလို့ပြောပါတယ်ဒီလိုကြုံရတာကြောင့်တရုတ်ရဲ့စီမံကိန်းတွေဟာအိန္ဒိယသမုဒ္ဒရာဒေသတွင်တရုတ်ရဲ့မဟာဗျူဟာဆိုင်ရာလှုပ်ဆောင်မှုတွေနဲ့ဆက်နွယ်နေမလားဆိုပြီးတော့စိုးရိမ်မှုတွေတိုးလာပါတယ်တရုတ်လင်ကာနိုင်ငံကအကျွေးတွေပြန်ပြီးမဆက်နိုင်ပဲဖြစ်နေရတဲ့အနောက်မှာဒီဟမ်ဘန်တိုတာစိတ်ကမ်းကိုတရုတ်ကိုအငှားချခဲ့ရတာလည်းဖြစ်ပါတယ
် From my findings that I found that there is more than a civil operation in Sri Lanka there could be a military
ကျွန်တော်တွေ့တာကတော့အဲ့ဒီမှာရပ်ဖက်လုပ်ငန်းလုပ်နေတာထက်ပိုပါတယ်စီရေးဆိုင်ရာတွေလှုပ်လာနိုင်တဲ့အပြင်ဟမ်ဘာတိုတာလိုနေရာမျိုးကနေနောက်မှစီရေးဆိုင်ရာတွေပါလှုပ်လာနိုင်ပါတယ
်တရုတ်အစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ညှင်းဆိုပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဇောင်နီချန်းကတော့တရုတ်အစိုးရအနေနဲ့တိရီလင်ကာကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကနေနိုင်ငံရေးအကျိုးစီးပွားရှာမှုဘရော့မှလုပ်မှာမဟုတ်ဘူးလို့ပြီးခဲ့တဲ့လတည်းမှာပဲပြောခဲ့တာပါတိရီလင်ကာအစိုးရကတော့သူ့နိုင်ငံစီးပွားရေးပြန်ပြီးကောင်းလာစေဖို့အတွက် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့စီးပွားရေးအကျက်တဲကဲတင်မဲ့အစီအစဉ်ကနေတရုတ်စီကအကျွေးယူထားတဲ့ပုံစံကိုပြန်ပြီးပြောင်းဖို့အတွက်တရုတ်အစိုးရနဲ့အမြန်ဆွေးနွေးနိုင်မယ်လို့မျှော်လင့်နေတာပါ
တို့ခင်မျိုးသက်တင်ပြတော်တော်ပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့မဆုမြတ်မတင်ဆက်နေတဲ့ကဘာတလွားခီးတွားအစီအစဉ်ကိုအလဲပေးချင်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနာမည်ကျော်ဂုဏ်နဲ့ကြီးရင်းမှာ Christmas နဲ့နှစ်သစ်ကူအတွက်ထူးတဲ့သက်ထူးတဲ့အပြင်အစီအစဉ်တွေနဲ့အလှဆင်ထားကြပါတယ်လက်ဆောင်တွေပေးပြီးတော့ချစ်ချင်းမေတ္တာတွေကြည်နူးစိတ်တွေနဲ့နှစ်သက်ကိုကြိုဆိုကြအောင်လို့အပြိုင်ဆွဲဆောင်ထားတဲ့ဂုဏ်နဲ့ကြီးရစီမဆုမြတ်မမနဲ့အတူကဘာတလွားခီတော့အစီအစဉ်ကနေတွားပြီးတော့ကြည်ကြရအောင်ပါ
မီးအလှတွေထူးခြားတဲ့အလှဆင်မှုတွေလောက်ကြလေးရှိတဲ့အခုလိုကာလမှာနယူးယောက်မြို့ကဂုဏ်တိုက်ကြီးတွေရဲ့မှန်ပရင်းပေါက်ကြီးတွေမှာသူထံကစံပြဆွဲဆောင်နိုင်အောင်အလှပြထားကြပါတယ်ခရစ်စမတ်နှစ်သစ်ကူအတွက်လက်ဆောင်တွေအထူးဝယ်ကြတဲ့အချိန်မို့အခုလိုအလှဆင်မှုတွေလုပ်ပြီးတော့ဈေးဝယ်သူတွေကိုဆွဲဆောင်ထားကြတာဖြစ်ပါတယ်အခုလိုဆိုင်တွေထဲမှာရောင်းတဲ့ပစ္စည်းတွေကိုအမြင်သစ်တွေနဲ့လိုချင်စရာဖြစ်အောင်လုပ်ထားကြတာလို့ပြောရင်လည်းမမှားပါဘူးလွန်ခဲ့တဲ့နှစ်နှစ်ကလိုကိုဗစ်ကရောဂါကန့်သတ်ချက်တွေလည်းမရှိတော့တဲ့အတွက်နယူးယောက်မြို့မှာဒီနှစ်တော့ပြည်တွင်းပြည်ပခီးသွွားဧည့်သည်တွေနဲ့ပြန်လည်စီကားနေပါတယ်ဒါကြောင့်လဲနမေကျော်ကုန်တိုက်ကြီးတွေကအခုလိုထူးခြားတဲ့အပြင်အဆင်တွေကိုမတူတဲ့ theme ခေါင်းစဉ်တွေအောက်မှာအလှဆင်ပြသထားကြတာဖြစ်ပါတယ်။ကမ္ဘာတဝန်းကနောက်ဆုံးပေါ်ဇင်ခံပစ္စည်းဝယ်သူတွေအရောက်သွားကြလေးရှိတဲ့ Fifth Avenue လမ်းမကြီးပေါ်က Saks Fifth Avenue ကုန်တိုက်ကြီးကတော့သူတို့ရဲ့မှန်ပတဲ့အလှဆင်မှုတွေကိုနမေကြီးအဆိုတော် Elton John ရဲ့တီးဆိုဖျော်ဖြေမှုတွေနဲ့ဖွင့်လှစ်ပြသခဲ့ပါတယ်။မြို့လေ Manhattan အရက်က49လမ်းနဲ့လမ်း50ကြားမှာရှိတဲ့ Saks Fifth Avenue ကုန်တိုက်ကြီးမှာအစဉ်အလာတိုင်းလှုပ်တဲ့မှန်ပတဲ့အလှဆင်ရမှုတွေကို Elton John ရဲ့ဖျော်ဖြေပွဲနဲ့မိတ်ဆက်တဲ့နေတုန်းက Fifth Avenue လမ်းမကြီးကိုပိတ်ထားခဲ့တာမို့ဘလောက်ကြီးကြီးကျယ်ကျယ်လှုပ်တယ်လဲဆိုတာခံမှန်းကြည့်နိုင်ပါတယ်။ New York မြို့ရဲ့အစဉ်အလာတစ်ခုဖြစ်တဲ့အခုလိုကုန်တိုက်ကြီးတွေမှာမီထွန်းအလှဆင်ပြသမှုတွေက COVID မဖြစ်ခင်ကာလနဲ့မတူတော့တဲ့က ိုဗစ်လို next normal အခြေအနေကိုရောက်ခဲ့ပြီလို့ sex ကုန်တိုက်ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်
I don't say this is the new normal. I think this is the next normal. You know, we're coming out of this thing. We're rising.
ကျွန်တော်ကတော့ new normal လို့မပြောချင်ပါဘူး။အရင်နဲ့မတူတော့တဲ့ next normal လို့ပဲပြောချင်ပါတယ်။ COVID ကဘေးကြီးကနေကျွန်တော်တို့ရုန်းထွက်နိုင်ခဲ့ပြီ။တက်ကြွမှုတွေကိုထင်သာမြင်သာတွေ့နေရပါပြီ။ပိုပြီးတော့ကိုကြီးကျယ်တာသိကြပါတယ်။အရင်ထက်ကိုပိုပြီးတော့ကြီးကျယ်တယ်လို့လည်းခံစားနေရပါတယ
်။ Astrology Ascension ရဲ့ HIV AIDS ရောဂါတိုက်ဖျက်ရေး AIDS Foundation ရဲ့Sex Fifth Avenue ကုန်တိုက်ကြီးပေါင်းပြီးတော့ကုန်တိုက်ကြီးရဲ့မှန်ပရင်းပေါက်ကြီး6ခုကိုအလှဆင်ထားတာဖြစ်ပါတယ်။စိတ်ကြည်နူးစရာ Christmas နဲ့နှစ်တကူလက်ဆောင်တွေကိုအသားပေးပြင်ဆင်ထားတာဖြစ်တယ်လို့ကုန်တိုက်ကြီးကလည်း Elton John ရဲ့ AIDS Foundation အတွက်ဒေါ်လာ100,000အလူငွေထည့်ခဲ့ပါတယ်။ Astrology သချင်းဆိုနေစမှာလည်းကုန်တိုက်ကြီးရဲ့မျက်နှာစာတစ်ခုလုံးကိုမိအောင်တွေနဲ့ပုံဖော်ပြသခဲ့တာကတော့ Sex Fifth Avenue ကုန်တိုက်ကြီးရဲ့ဒီနှစ်ထူးခြားမှုဖြစ်ပါတယ်။ကြောင်နဲ့တရားချစ်ခင်မှုရှိတဲ့ဆရာကိုပြသတဲ့အနေနဲ့လက်ဆောင်တွေပေးကြတဲ့အခုလိုအချိန်မျိုးမှာနယူးယောက်မြို့ကနာမည်ကျော်ကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Macy's ကလည်း Give Love အချစ်များပေးဆိုတဲ့ခေါင်းစဉ်နဲ့ပရင်ပေါက်တွေမှအလှပြထားပါတယ်။မြို့လယ်စီးပွားရေးအချက်အချာနေရာမှာရှိတဲ့ Macy's Herald Square ပင်မကုန်တိုက်ကြီးမှာလှုပ်ရှားနေတဲ့ဒိရိစံရုပ်ကလေးတွေရဲ့ကိုပေါ်မှာအလှဆင်ရင်ပြသထားတဲ့ရောင်းကုန်ပစ္စည်းတွေကိုတွေ့ရမှာဖြစ်ပါတယ်။
Well, our theme for this winter is Give Love. And the inspiration is celebrating the holiday season with friends and family.
ဒီနေ့ကျွန်တော်တို့ရဲ့ဆောင်ပုဒ်က Give Love ဖြစ်ပါတယ်။ Christmas ပွဲတော်ကာလကိုမိတ်ဆွေတွေ၊မိသားစုတွေနဲ့ဆင်နွှဲကြတာမို့အဲ့ဒီကနေစိတ်ကူးရတာပါ
။ချစ်ခင်တွေနဲ့ဆင်နွှဲကြတဲ့ပွဲတော်ကာလကိုချစ်စရာတော်ဝါလေးတွေနဲ့ပုံဖော်ပြသထားတာဖြစ်ပါတယ်။ Macy's ကုန်တိုက်ကြီးမှာအခုလို Christmas နဲ့နှစ်တကူရက်ရှည်အားလည်းရက်ကာလအတွင်းပရင်ပေါက်ကြီးတွေမှာအလှပြင်ဆင်ပြသမှုကို1889ခုနှစ်မှာတည်းကစတင်လုပ်ခဲ့တာဖြစ်ပါတယ်။နှစ်တိုင်းတလခွဲလောက်သာပြတဲ့အလှဆင်မှုတွေအတွက်လာပေါင်းများစွာအချိန်ယူပြင်ဆင်ထားကြရတာဖြစ်တယ်လို့ Macy's ကုန်တိုက်ကြီးတွေရဲ့ပရင်ပေါက်တွေမှာအလှပြင်ဆင်မှုဘိုင်းတာဝန်ရှိသူကရှင်းပြပါတယ်
Yeah, I mean, we started a process about between February and March, so it's 8 to 9 months of planning.
February လမလလောက်ကစပြီးပြင်ဆင်မှုတွေကိုလုပ်တာပါ။ဒါကြောင့်ပြင်ဆင်ချိန် 8 လ 9 လလောက်အချိန်ကြာပါတယ်။ဘလိုဒီဇိုင်းမျိုးလုပ်မယ်ဘလိုစိတ်ကူးခေါင်းစဉ်မျိုးနဲ့လုပ်မယ်ဆိုတာကျွန်တော်တို့စစစစာရွက်ပေါ်မှာချရေးပြီးအဲဒီကနေအလှဆင်မှုတွေကိုတဆင့်ချင်းလုပ်သွားတာဖြစ်ပါတယ
် American ပြည်ထောင်စုမှာငွေကြေးဖောင်းပွပြီးတော့ကုန်စည်နှုန်းတွေမြင့်တက်နေပေမဲ့ဝယ်ယူသုံးစွဲမှုအားကတော့ကျမသွားပါဘူးအခု2022ခုနှစ်ပွဲတော်ကာလမှာလူတစ်ယောက်ကိုပြန်မြဒေါ်လာ1500ဘူးလောက်ဝယ်ယူသုံးစွဲကြလိမ့်မယ်လို့ American လက်လီအယောက်များအဖွဲ့ချုပ် NRF ကခန့်မှန်းထားပါတယ်အမေရိကန်မှာဈေးဝယ်ရာသီစတင်တယ်လို့ပြောနိုင်တဲ့ Black Friday နေ့မတိုင်ခင်တည်းကဈေးဆိုင်တွေကုန်တိုက်ကြီးတွေမှာဈေးဝယ်သူတွေနဲ့ပြန်လဲစီကားနေတာပ
ါ Well it feels amazing just to see the people out and coming to see the windows again
ဒီမောက်တွေမှာပြင်ဆင်ထားတွေကိုလူတွေလာကြည့်နေတာပြန်မြင်ရတော့ဝမ်းသာကြည်လူစိတ်ဖြစ်ရပါတယ်မိသားစုဝင်နေတဲ့သူပွဲတော်ဆင်နွှဲကြတဲ့အချက်ကိုအဓိကအသားပေးပြင်ထားတာဖြစ်တော့မိသားစုတွေမိတ်ဆွေတွေကိုအချစ်တွေမျှဝေဖို့ပဲဖြစ်ပါတယ်
ပွဲတော်ကာလနိုဗ ెంబర్ ဒီဇင်ဘာနှစ်လအတွင်းလက်လီအယောင်တန်ဖိုးက2022ခုနှစ်ကတက်ကို800ကိုင်းနှုန်းလောက်တက်ပြီးတော့ဒေါ်လာ960ဘီလီယံဘိုးလောက်ရောင်းရလိမ့်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။အခုလိုခန့်မှန်းချက်တွေကဆိုင်ကြီးတွေအတွက်အားတက်စရာဖြစ်တာမို့ဒီနှစ်ဆိုင်အပြင်အဆင်တွေကိုပို့ပြီးတော့ထူးခြားဆွဲဆောင်နိုင်အောင်လုပ်ထားကြတာပါ။နယူးယောက်မြို့ကနောက်ထပ်အထင်ကြီးကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Board of Goodman ကုန်တိုက်ကြီးမှဆိုရင်လေလက်မှုပညာတွေကအော်ဆန်းကျယ်စရာဖြစ်အောင်လို့ဖန်တီးနိုင်တဲ့ဆိုတာကိုမိမောင်းထိုးပြတဲ့အနေနဲ့ Magic in the Making Celebration of Craft ခေါင်းစဉ်အောက်မှာပြင်ဆင်ပြသထားပါတယ
် We are calling it Magic in the Making a Celebration of Craft So every one of our 7 great big windows
Magic in the Making Celebration of Craft လို့ကျွန်တော်တို့ခေါင်းစဉ်ပေးထားပါတယ်ဒါကြောင့်ကျွန်တော်တို့ဆိုင်ရဲ့ပရင်ပေါက်ကြေးကြီးခုနှစ်ခုလုံးမှာလက်မှုပညာတစ်ခုချင်းစီနဲ့အလှဆင်ပြသထားပါတယ်ပရင်ပေါက်ခုနှစ်ခုမှာမတူတဲ့လက်မှုပညာခုနှစ်မျိုးနဲ့ဖန်တီးထားတဲ့လက်ရာတွေကိုမြင်ရမှာဖြစ်ပါတယ်အခုလိုဖြစ်လာဖို့ဖန်တီးခဲ့ကြတဲ့ကျွန်တော်တို့ရဲ့အမှုပညာရှင်တွေအတွက်လည်းသိတ်ကိုယူပါတယ
်ထူးခြားမှုတွေကိုဖန်တီးတဲ့နေရာမှာလက်မှုပညာရဲ့အရေးပါမှုကိုBard of Goodman ကုန်တိုက်ကြီးရဲ့မှန်ပရင်ပေါက်တွေမှာခန်းခန်းနာနာပြင်ဆင်ပြီးတော့မိမောင်းထိုးပြထားတာပ
ါ Well we did a window about woodworking there's one behind me it's all about papier-mâché windows.
ဒီသားတယ်ရီကိုပြသထားတဲ့ပရင်ဘောက်တစ်ခုပါပါတယ်။ကျွန်တော်နောက်မှမြင်နေရတာကတော့ဆက်ကူတွေနဲ့ဖန်တီးအလှဆင်မှုဖြစ်ပါတယ်။ဆက်ကူရုပ်တုတွေနဲ့ပြသထားတဲ့ပရင်ဘောက်ကနှစ်ခုပါ။ဆက်ကူရုပ်တုတွေဖန်တီးတာကျွန်တော်တို့ရဲ့အထူးကျွမ်းကျင်မှုတစ်ခုဖြစ်တယ်လို့ထင်ပါတယ်။အပိုင်းအစတွေဆက်ပြီးတော့ဖန်တီးအလှဆင်မှုကိုလည်းပရင်ဘောက်တစ်ခုမှပြထားပါတယ်။ကျွန်တော်တို့ Bergdorf Goodman ဆိုင်ကိုထင်ဟစေတဲ့ပရင်ဘောက်မှာတော့အဝတ်အထည်ချုပ်လုပ်ပုံကိုပြင်ဆင်ပြသထားပါတယ်။
နယူးယောက်မြို့လေမန်ဟတ်တန်အရ Fifth Avenue လမ်းမကြီးပေါ်ကစိန်ခံပစ္စည်းတွေရောင်းတဲ့ဒီကုန်းတိုက်ကြီးမှာ Magic in the Making ဆိုတဲ့အတိုင်းစမ်းချက်ထူးခြားတဲ့မြင်ကွင်းတွေဖြစ်နေအောင်လို့ပြင်ဆင်ထားတာပါ။နာမည်ကျော် Broadway ကားစားယုံကြီးတွေရှိတဲ့နယူးယောက်မြို့ကအထင်ကြီးကုန်းတိုက်ကြီးတွေမှာအခုလိုပွဲတော်ကာလပြင်ဆင်မှုတွေကအလှပြယုံတသက်မဟုတ်ပဲအမှုပညာဖန်တီးမှုသူမတူအောင်စိတ်ကူးပုံဖော်နိုင်မှုစမ်းသစ်တီထွင်နိုင်မှုတွေအားလုံးကိုစုစည်းပြီးတော့ Broadway ပြဿနာကားကွက်တွေလိုပုံဖော်ထားတာဖြစ်ပါတယ်။Lexington Avenue လမ်းမကြီးပေါ်က Bloomingdale's ကုန်တိုက်ကြီးကဆိုရင်ဒီနှစ်မှာ150ပြည့်တဲ့သူတို့ကုန်တိုက်ကြီးရဲ့ပွဲတော်ကာလအလှပြမှုတွေအတွက် Broadway ပြဿနာတွေမှာအဝတ်အစားတွေတီထွင်တဲ့ဒီဇိုင်နာတွေကိုငှားရမ်းပြီးပြင်ဆင်အလှပြထားပါတယ်။ဝတ်စားဆင်ရင်မှုပိုင်းမှာသူမတူအန်ဩစရာရှေ့ပြေးစတိုင်တွေဖြစ်နေစေမယ်ဆိုရာကို Bloomingdale's ကုန်တိုက်ကြီးအပါအဝင် New York မြို့ကအထင်ကြီးကုန်တိုက်ကြီးတွေရဲ့မှန်ပတင်းပြင်ဆင်မှုတွေမှာမြင်ရနိုင်ပါတယ်။အခုလိုတယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြတဲ့ကာလမှာအမေရိကန်ပြည်ထောင်စုကကုန်တိုက်ကြီးတွေမှာသာမကကမ္ဘာတဝန်းမှာရှိတဲ့ကုန်တိုက်ကြီးတွေ shopping center ကြီးတွေမှာမီးတွေထွန်းအလှဆင်ကြတာကအစဉ်အလာတစ်ခုဖြစ်ပါတယ်။မီးရောင်တွေနဲ့စိတ်ကြည်နူပျော်ရွှင်အောင်လှုပ်ထားကြပေမဲ့ COVID ကပ်ရောဂါကြီးရဲ့တက်ရောက်မှု၊ကုန်စည်နှုံကြီးမြင့်မှု၊ Ukraine စစ်ပွဲရဲ့ကြက်ရိုက်ခတ်မှုတွေကတော်တော်များများရဲ့စိတ်ကိုလွှမ်းမိုးထားနေစေဖြစ်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေကပြည်သူတော်တော်များများကြားမှာ COVID ကပ်ရောဂါကြောင့်စိတ်တော့ကရောက်ခဲ့ရတာကိုမေ့ကြပုံမရပါဘူး။အခုလိုကာလမှာမီးရောင်တွေကိုအလှဆုံးထွန်းလေးရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဈေးဝယ်သူတယောက်ကတော့နှစ်သက်ကူးမှကျန်းမာပျော်ရွှင်ဖို့ကိုပဲဆုတောင်းချင်တယ်လို့ပြောပါတယ
်။အမ်ဒီလက်စွာဘာဝီဘာစေဆမ်ပလာပရက်စ်တူစကနာဗီကူစေဒါနီယားဇာနေအွန်ပေပါဒီမန်ဒေ
ပျော်ရွှင်စေဖို့ပဲရိုးရိုးရှင်းရှင်းဆုတောင်းချင်ပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကခက်ခဲတဲ့အခြေအနေတွေကိုဖြတ်တန်းကျော်လွန်ခဲ့ရတာမို့နောက်ထပ်ဒါမျိုးတွေထပ်မကြုံချင်တော့ပါဘူး။အခုလိုကြမ်းကြမ်းမာမာအခြေအနေမျိုးပဲဆက်ဖြစ်သွားစေချင်ပါတယ
်။ပြင်သစ်နိုင်ငံမှာလိုပဲဂျာမနီနိုင်ငံပါလင်မြို့တော်ကမီးရောင်စုံထွန်းထားတဲ့လမ်းမတွေ၊ခရစ်စမတ်လက်ဆောင်ပစ္စည်းရောင်းတဲ့ဈေးဆိုင်တွေမှာဈေးဝယ်သူတွေနဲ့ဒီနှစ်ပြန်လည်စီကားနေပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ဂျာမနီအပါအဝင်ဥရောပနိုင်ငံတော်တော်များများမှလောင်စာဆီဈေးတွေအဆမတန်တက်နေချိန်မှာအလုံးကအမုန်းတရားတွေအဆုံးသတ်ပြီးငြိမ်းချမ်းဖို့နဲ့ကျန်းမာဖို့အတွက်ကိုပဲအဓိကဆုတောင်းချင်တယ်လို့ပြောနေကြပါတယ်
။ Also ich habe gar keinen konkreten Wunsch, sondern einfach nur, dass ich gesund bleibe.
ကျွန်မနေတဲ့ထူးထူးတွေဆုရတောင်းဖို့မရှိပါဘူး။ကျန်းမာဖို့ပဲဆုတောင်းချင်ပါတယ်။တစ်နှစ်ပတ်လုံးချစ်ချင်းမြတ်တာတွေခံစားရပါစေလို့ပဲဆုတောင်းချင်ပါတယ
်။2020-2021ခုနှစ်မှာကြုံခဲ့ကြရတဲ့ COVID ကပ်ရောဂါဘေးကလွတ်မြောက်ခဲ့ပြီဖြစ်ပေမဲ့အခု2022ခုနှစ်မှာတော့ဆစ်ဘေးကျုံနေရတာမို့လာမယ့်2023ခုနှစ်မှာကမ္ဘာကြီးငြိမ်းချမ်းပြီးတော့ကျန်းမာပျော်ရွှင်နိုင်ဖို့ကိုပဲအများစုဆုတောင်းနေကြမယ်ထင်ပါတယ်ရှင်ကျွန်မဆူမြတ်မောမှာ
နယူးယောက်မြို့ကခရစ်စမတ်နဲ့နှစ်သက်ကူအပြင်ဆင်တွေကိုမဆူမြမကကဘာတော်ခီးသွားအစီအစဉ်ကနေတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနေ့ဘက်ထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ဒီလိုင်းတိုမီတာ3048နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမကဘာမြမမီဒီယာမြင့်ကွင်းမြင့်ကွင်းကျဲမဆုမချေးမိုးရဲ့အင်္ဂလိပ်စာနဲ့ထူးခြားစမ်းသပ်တင်များအပတ်စဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းကန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ26ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာတော့ပြည်တွင်းသတင်းတပုတ်နဲ့အရင်ဆုံးစချင်ပါတယ်။ Christmas ကာလအတွင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေဆက်တိုက်ဝင်ရောက်လာနေတဲ့မိုးရွာဆေးဝါးတဲဆောင်းတဲ့လမ်းကြောင်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရမှာဒီဇင်ဘာ22ရက်နေ့နဲ့23ရက်နေ့တွေမှာတော့နှစ်ရက်ဆက်တိုက်စိတ်ကြွဆေးပြအလုံး16တန်းကျော်နဲ့ ice မူရစေကီလို900လောက်ဖမ်းမိခဲ့တယ်လို့ထိုင်းနိုင်ငံမူရနေနေရေးဘီရိုကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမူရနေနေရေးဘီရိုမှာဒီဇင်ဘာလ25ရက်နေ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရဲချုပ်ဒန်လုံဆက်ကစ်တီပရာဖတ်ကခရစ်စမတ်ကာလမှာမူရစေးဝါးတွေအများအပြားဖတ်မိတဲ့အကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေဇက်တိုက်ဝင်ရောက်လာနေတဲ့မူရစေးဝါးတဲဆောင်ရလမ်းကြောင်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရမှာဒီဇင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာနှစ်ရက်အတွင်းစိတ်ကြွဆေးပြား16တန်းကျော်နဲ့ ice မူရစေးကီလို900ဖမ်းမိခဲ့ပါတယ်။22ရက်နေ့ကတော့စိတ်ကြွဆေးပြား၄တန်း၆သိန်းတဲဆောင်လာတဲ့ကားတစ်စီးကိုနကွန်စဝမ်ပြည်နယ်အတွင်းရဲတပ်ဖွဲ့ကပိတ်ဆို့ဖမ်းဆီးခဲ့ရမှာကားမောင်းသူကကားကိုအချိန်မြင့်မောင်းကထွက်ပြေးခဲ့တာကြောင့်ကားကလမ်းဘေးကိုထိုးကျပြီးကားမောင်းသူနဲ့အတူစိတ်ကြွဆေးတွေကိုဖမ်းမိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ကလည်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ကနေဝင်လာတဲ့ပြောင်းစည်တွေတင်လာတဲ့ကုန်တင်ကားကြီးတစ်စီးကိုစင်ပူရီပီနယ်ရောက်မှာဖမ်းဆီးစစ်ဆေးခဲ့ရမှာတော့ပြောင်းစည်တွေအောက်မှာဖွက်ပြီးတော့တဲဆောင်လာတဲ့စိတ်ကြွဆေးပြား17တန်းကျော်နဲ့ ice မူရစေးဝါးကီလို900ကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ကာလတန်ဖိုးဘန့်ငွေတန်ပေါင်း1500ကျော်တန်ဖိုးရှိတဲ့မူရစေးဝါးတွေဟာအိန္ဒိယချင်းနိုင်ငံကလာလာဖြစ်တယ်လို့လည်းထိုင်းမူရနေနေအဖွဲ့ကဆိုပါတယ်။ရဲချုပ်ဒန်လုံဆက်ကစ်တီပရာဖတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။အခုလိုဖမ်းမိတာကတော့ပြစ်မှုကျူးလွန်သူတွေဟာအရင်ကတည်းကလည်းမူရစေးဝါးအမှုတွေနဲ့ဖမ်းဆီးခံရဘူးသူတွေဖြစ်ပြီးသူတို့ရဲ့နောက်ကနေလိုက်လံထောက်လန်းရင်းနဲ့အခုလိုမျိုးအလုံးရင်းနဲ့ဖမ်းမိခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။သူတို့ရဲ့နောက်ွယ်ကမူရမှောင်ကိုသမားတွေကိုလည်းဆက်လက်ဖော်ထုတ်အရေးယူသွားမှာမယ်ဆိုပြီးပြောဆိုသွားပါတယ်။2022ခုနှစ်တစ်နှစ်တာအတွင်းအရှိတောင်အရှမှာဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဆေးပြားတန်ပေါင်း1000လောက်ရှိတယ်ဆိုပြီး UNODC ကလည်းပြောဆိုထားပြီးအများစုကတော့ထိုင်းမြန်မာလာအုပ်စုံရာရွှေတရီကန်ဒေသကနေဝင်ရောက်လာတာဖြစ်တယ်လို့လည်းဆိုပါတယ်။အခုဆိုရင်စိတ်ကြွဆေးပြားတွေဟာထိုင်းနိုင်ငံတဲကိုအလုံးရင်းနဲ့ဝင်ရောက်လာနေပြီးအရင်တုန်းကတော့စိတ်ကြွဆေးပြားတစ်လုံးကိုဗတ်ငွေ200လောက်တန်ဖိုးရှိရာကနေအခုဆိုရင်တစ်လုံးကိုဗတ်90ထိဈေးထိုးကျသွားခဲ့ကြောင်းထိုင်းနိုင်ငံရဲ့မူရစေးဝါးနှိမ့်နှင်းရေးအစီရင်ခံစာတွေမှာလည်းဖော်ပြကြပါတယ်ရှင်
။မိုင်းအေးမှာပါရှင်။ခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားအောင်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးစစ်တပ်အာဏာသိမ်းမှုတွေနဲ့ကြုံတွေ့ရလို့ပြည်သူအများစုဟာစီးပွားရေးကျဆင်းပြီးတော့ပြည်ပထွက်ခွာတာတွေ၊နေရာဆွန့်ခွာတာတွေအလုံးအရင်ဖြစ်နေပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်မှုတွေကမြန်မာနိုင်ငံရဲ့အနာဂတ်အရွေးတွေဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ့်မှတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေရွှေပြောင်းအလုပ်သမားရွှေပြောင်းနေထိုင်မှုတွေရဲ့အကျိုးဆက်တွေကြောင့်ပြောင်းလဲသွားနိုင်တဲ့အနာဂတ်မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။မြန်မာလူကြီးထက်ဝက်ခန့်ဟာစင်ရတွင်နေသွားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပြောကြားတဲ့အကြောင်းကိုဒီဇင်ဘာလ18ရက်နေ့ VOE သတင်းမှာတွေ့ရပါတယ်။ကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေကြောင့်မြန်မာလူကြီး25တန်းလောက်ဟာစိရဒုက္ခရောက်နေတယ်လို့ UNDP ရဲ့သတိပေးချက်ကိုကိုးကားပြီးပြောကြားခဲ့တာဖြစ်ပါတယ်။2021 February 1ရက် စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာအမေရိကန်ဥရောပသမဂ္ဂဗြိတိန်ကနေဒါအော်စတြေးလျအစရှိတဲ့နိုင်ငံကြီးတွေကစစ်ကောင်စီကိုစီးပွားရေးပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒါကြောင့်နိုင်ငံသားကလာရောက်ယင်းနှိမ့်နှံမှုတွေလုပ်နေတဲ့ကုမ္ပဏီကြီးတွေစီးပွားရေးလုပ်ငန်းကြီးတွေဟာမြန်မာနိုင်ငံတွင်းကနေထွက်ခွာသွားကြပါတယ်။ဒါအပြင်စစ်ကောင်စီဗဟိုဘဏ်ရဲ့နိုင်ငံသားငွေကင်ဆောင်ခွင့်နဲ့ငွေလဲနှုန်းကန့်သတ်မှုတွေကြောင့်တွင်းကုန်တွေကျဆင်းပို့ကုန်တွေအခက်တွေ့ခဲ့ရပါတယ်။နိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကလည်းမြန်မာနိုင်ငံကိုနာမည်ပြည့်စင်းတဲ့ထဲ့သွင်းခဲ့တာကြောင့်စစ်ကောင်စီရဲ့ဗန်လုပ်ငန်းနဲ့ဗန်နာရေးကိစ္စတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။မြမစီးပွားရေးဟာလည်း2021ခုနှစ်မှာ18ရာခိုင်နှုန်းထိကျုံသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။အကျိုးဆက်ကတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းငွေကြေးဖောင်းပွားမှုနှုန်းမြင့်တဲ့ကုန်စည်နှုန်းတွေကြီးမြင့်အလုံးလက်မဲ့တွေတိုးပွားအိမ်ထောင်စုတွေဝင်ငွေကျဆင်းလာကလူအများစုကစီးပွားရေးကျပ်တဲလာခဲ့ပါတယ်
။တချိန်တည်းမှာပဲစကိုင်းမကွေးတိုင်းနဲ့ချင်းကချင်ကယားကရင်ရခိုင်ပြည်နယ်တွေမှာလည်းတိုက်ပွဲတွေကြောင့်မငြိမ်မသက်မှုတွေဖြစ်ခါကြီးလက်ဒေသတွေဟာစိုက်ပျိုးရေးကိုအပြည့်အဝအားဆိုင်လုပ်နိုင်တဲ့အနေအထားမရှိတော့ပါဘူး။လျှက်စင်ပြီးပုံမှန်မရတာကြောင့်ဆက်မှုစုံတွေဟာလည်းလက်ပတ်နိုင်ဖို့အခက်ကြုံနေကြရပါတယ်။ဒါကြောင့်လည်းလုံတိုင်းအင်အားအများစုဟာအိန္ဒိယ၊ထိုင်း၊မလေးရှားနိုင်ငံတွေအပါအဝင်ဂျပန်၊ကိုရီးယားနိုင်ငံတွေကိုအလုံးရင်းနဲ့ထွက်ခွာနေကြပါတယ်။အထူးသဖြင့်အနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကိုနယ်စပ်ဖြတ်ကျော်ပြီးတရားဝင်ရောတရားမဝင်ပါနှီးလန်းပေါင်းစုံနဲ့ဖြတ်ကျော်ဝင်ရောက်နေကြတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒီဇင်ဘာ23ရက်ပြည်ွေသတင်းမှာထိုင်းမြန်မာနယ်စပ်ပြည်နယ်နှစ်ခုမှာမြန်မာတရားကြောဖမ်းဆီးခံရတယ်လို့ဖော်ပြတာတွေ့ရပါတယ်။ထိုင်းနိုင်ငံဒက်ပြည်နယ်နဲ့မေဟောင်ဆိုင်ပြည်နယ်တွေကိုဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာ120နဲ့လူမောင်ကိုပွဲစား9ဦးဟာဒီဇင်ဘာဒုတိယအပတ်အတွင်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီဇင်ဘာ16ရက် VOE ရဲ့ပြည်ပထွက်စီးပွားရှာသူတွေပိုများလာဆိုတဲ့သတင်းမှာမြန်မာလူငယ်တွေပြည်ပမှာအလုံလုံဖို့အလုံးရင်နဲ့ထွက်ခွာနေကြပါတယ်။ငွေကြေးချေငါပြီးဖြစ်စေအိမ်ချမ်းမြေတွေရောင်းချပြီးဖြစ်စေတိပနိုင်ငံတွေမှာအလုပ်လုပ်ဖို့ထွက်ခွာနေကြတာပါစက်မှုဇုံတွေမှာအလုပ်လုပ်နေသူတွေဟာလည်းလောက်ခလာစားနဲ့ကုန်စည်လုံးမမျှတာတာကြောင့်အလုပ်သမားတွေဟာနိုင်ငံသားထွက်အလုပ်လုပ်ဖို့စဉ်းစားလာကြရဲဆိုတဲ့အကြောင်းကိုအခြေခံအလုပ်သမားသမဂ္ဂကိုယ်စားလှယ်တဦးရဲ့ပြောကြားချက်ကိုအခုလိုဖော်ပြခဲ့ပါတယ်။င
ါတို့ကောင်းနေချက်မှာတော့သူတို့စီတောင်းဆက်ဖို့တော့သူကကျန်တော့ကျန်စီကြရတယ်လောလောဆယ်ရောပင်နန်းနေကြတာလို့သူတို့ဆက်တာလို့ပါလို့တော့လုပ်နေကြတယ်အကုန်လုံးကတော့နိုင်ငံသားကိုချက်ချင်းနေရတယ်ချက်နဲ့လူတွေပဲတော့ဒီမှာလည်းကြားမိတယ်ပေါ့နော
်မြန်မာအလို့သမားကြီးဌာနရဲ့အချက်အလက်တွေအရဆိုရင်2022မေလ10ရက်နေ့နောက်ပိုင်းထိုင်းနိုင်ငံမှာတရားဝင်အလုပ်သွားလုပ်တဲ့မြန်မာအလုပ်သမား9000နီးပါးရှိပြီးတရားမဝင်သွားသူကလည်း9000ဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါဟာ9လအတွင်းမှာထိုင်းနိုင်ငံတနိုင်ငံတည်းကိုပဲမြန်မာအလုပ်သမား38000လောက်ထွက်သွားတယ်ဆိုတာညွှန်ပြနေပါတယ်။
ကိုဗစ်ကရောဂါအကျိုးစားနဲ့အတူအာဏာသိမ်းစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်ပြည်ပအလုပ်ထွက်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ထဲမှာအထည်ချုပ်လုပ်ငန်းကအလုပ်ကိုင်း35000အပါဝင်အလုပ်ကိုင်းပေါင်း 1.6 တန်းဆုံးရှုံးခဲ့ရတယ်လို့နိုင်ငံတကာအလုပ်သမားရေးရာအဖွဲ့ ILO စည်းရင်းအရသိရပါတယ်။အာရှဖွံ့ဖြိုးရေးပိုင် ADB ကမြမစီးပွားရေးဟာ2021ခုနှစ်မှာ 18.4% ကျန်တော့ကျဆင်းသွားတယ်။ဒီလိုအခြေအနေတွေကြောင့်ပြည်ပမှာရောက်ရှိနေထိုင်နေကြတဲ့ 4.5% သောမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံကိုပြန်လာမဲ့အစီအစဉ်တွေကိုရွှေ့ဆိုင်းခဲ့ကြတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်သည်ခေတ်သစဉ်နဲ့နိုင်ရန်တက္ကသိုလ်ကတွဲဖက်ပေါမောက်ကစတီဖန်ကမ်ဘယ်တို့ရေးသားထားတဲ့ဆရာနာသိမ်းမှုဟာပြည်ပရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအပေါ်မှာဘလို့အကျိုးသက်ရောက်တယ်လဲဆိုတဲ့စာရမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကမလုံခြုံတဲ့အခြေအနေတွေနဲ့စီးပွားရေးအခွင့်အလမ်းနှေးပါမှုတွေကြောင့်လာမယ့်နှစ်တွေမှာပြည်ပထွက်ပြီးအလုပ်လုပ်လို့သူတွေပိုများလာမယ်လက်ရှိအခြေအနေတွေဟာပြည်ပရောက်မြန်မာတွေအပေါ်မှာတိတာထင်ရှားတဲ့အကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေကအရေးကြီးတဲ့လူမှုရေးနဲ့နိုင်ငံရေးအရွေးတွေဖြစ်ပေါ်စေနိုင်တယ်လို့လည်းအဲ့ဒီစာရန်ကသုံးသပ်ထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်ရွှေ့ပြောင်းနေထိုင်မှုတွေဟာမြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါတိတာထင်ရှားစွာဖြစ်ပေါ်နေတာပါနိုင်ငံရရှားကိုထွက်ခွာသွားသူတွေရှိသလိုနိုင်ငံတွင်းမှာလည်းတိုင်းရင်းသားနယ်မြေတွေလွတ်မြောက်နယ်မြေတွေကိုရွှေ့ပြောင်းနေထိုင်တဲ့ပုံစံသစ်တွေဖြစ်ပေါ်နေပါတယ်ဒီလိုရွှေ့ပြောင်းနေထိုင်မှုတွေဟာနိုင်ငံရဲ့အနာဂတ်လူမှုစီးပွားရေးနဲ့နိုင်ငံရေးပုံသဏ္ဍာန်တွေကိုပြောင်းလဲသွားစေနိုင်ပါတယ်အဲ့ဒါတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံစံလူမျိုးစုအနေအထား နိုင်ငံရေးရကိုစားပြုမှုနိုင်ငံသားဖြစ်မှုနှုံးဆန်တွေမဲပေးပိုင်권တရားစတာခွဲဝေမှုနဲ့အာဏာခွဲဝေမှုစတာတွေအပေါ်အကျိုးသက်ရောက်မှုတွေပဲဖြစ်ပါတယ်ခမညာ
ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်ခရော ISP မြန်မာရဲ့မြင်ကွင်းကျယ်မဆူကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကပြည်တွင်းစစ်ပွဲတုန်းကတည်းက၅သိန်းဝန်းကျင်ရှိခဲ့ရာကအာဏာသိမ်းပြီးတဲ့နောက်ပိုင်းအခုဒီဇင်ဘာလလည်းအထိပြည်တွင်းစစ်ပွဲတုန်းကတည်းအရေးအတွက်ဟာနှစ်တန်းနီးပါးအထိရှိလာခဲ့ပါတယ်အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာပြူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မဆူများအဖြစ်တင်ဆက်ထားပါတယ်
ဆာနာသိမ့်မှုအလွန်အခုနှစ်ဒီဇင်ဘာ14ရက်အထိပြည်တွင်းစစ်ပြေးဒုက္ခသည်နှစ်သန်းနီးပါးတိုးလာခဲ့ပါသည်အာနာမသိမ့်မီကာလမှာပြည်တွင်းစစ်ပြေးဒုက္ခသည်အရေအတွက်က5သိန်းနီးပါးရှိခဲ့ပါသည်နေသက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်ပစစ်ပြေးဒုက္ခသည်တွေကလည်းတသန်းကျော်ရှိခဲ့ပါသည်ဒါကြောင့်နိုင်ငံလူဦးရေရဲ့9ရာခိုင်နှုန်းနီးပါးကစစ်ပြေးတိမ်းရှောင်နေရတာဖြစ်ပါသည်စစ်ပြေးဒုက္ခတဲ့အရေးအတွက်ကအခုနှစ်အတွဲမှာပိုတိုးလာခဲ့ပါတယ်အခုနှစ်12လတာနီးပါးအတွဲမှာစစ်ပြေးဒုက္ခတဲ့တိတိတမ3သန်းကျော်တိုးလာခဲ့ပါတယ်ဒါဟာပြီးခဲ့တဲ့နှစ်အတွဲကတိုးခဲ့တဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်ရဲ့အစာဝဲနီးပါးမြင့်တက်ခဲ့တာပါအခုနှစ်အောက်တိုဘာလ1လထဲမှာတည်းစစ်ပြေးဒုက္ခတဲ့3,000ကျော်တိုးခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်ဆက်အနာသိမှုအလွန်စကိုင်းတိုင်းကလူဦးရေရဲ့15ရာခိုင်နှုန်းကစစ်ပြေးတိမ်းရှောင်နေကြရပါတယ်။အရေးအတွက်အားဖြင့်စစ်ပြေးဒုက္ခသည်9,900ကျော်ရှိခဲ့ပါတယ်။ဒါဟာတနိုင်ငံလုံးမှာအများဆုံးပမာဏဖြစ်ပါတယ်။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပြေးဒုက္ခသည်26,000ကျော်ရှိခဲ့ပါတယ်။ခုလဆန်းပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ကဒေသခံ1400ကျော်စစ်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။နမ်ဆန်မြို့နယ်မှာဒီဇင်ဘာ9ရက်ကစပြီးစစ်ကောင်စီနဲ့ TNL တို့အကြားတိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ကူတိုက်ခိုက်တာတွေအများအပြားပြုလုပ်ခဲ့ပါတယ်။တိုက်ပွဲပဟိုဂျက်လို့ဆိုရမယ့်ကုန်းတာရွာနီးမှာရှိတဲ့ဟူမန်တာလက်နဲ့မန်လုံးကျေးရွာတွေကဒေသခံ1400တန်းမနဲ့နမ်ဆန်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ
် ISP မြန်မာရဲ့မြင်ကွင်းကျယ်မဆူများကိုကြားခဲ့ရပါရှင်ခုတော့ Christmas အထူးအစီအစဉ်အဖြစ်မတ်ကျဲမုံရဲ့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးချင်ပါတယ်ဒီအစီအစဉ်မှာတော့ Christmas နေ့မှာဘာတွေလှုပ်သက်ကြတဲ့ဆိုတာကိုမတ်ကျဲမုံကအင်္ဂလိပ်လိုတင်ပြပေးထားပါတယ်ကြည့်ကြရအောင်ပါရှင
် Hello all So today I'm going to tell you what I do during Christmas time right So ဒီနေ့တော့ကျဲမုံက Christmas tradition say Christmas a delayed wayFollow the look. I'm going to tell you about these traditions that I do. And one of them is wearing my Christmas red pajamas. The Not all the time, but I wear Christmas pajamas. Okay, so the second thing I do is I watch a Christmas movie around the holidays. The Christmas Yoshin, the Krugo, Jida, no? So, Dineado, Home Alone, Jida,
my nephew Nate Lena, my two Lena, Jimmy and two Lena, Home Alone movie, Christmas movie, Gina.
You like the movie?
Yeah.
Are you going to be home alone?
Ooh.
The third thing I do for Christmas is I set up a Christmas tree, no? So I set up a Christmas tree, and I decorate it. The Christmas tree, the Christmas dipping, the lolly lota, the sin be like that, la sin lo be like that, no? So we wrap it around with lights, we turn on the lights, and then we put in the ornaments.
No, don't do it, don't do it. Come on, buddy.
The fourth thing I do for Christmas is I make a gingerbread house. I love doing that, but my nephew did not let me eat the gingerbread house. It's made out of cookie. You could eat it. So beautiful. The fifth thing I do for Christmas is I get presents and I put it underneath the Christmas tree. No? Presents are kind of a big deal on Christmas. You give. It's the season of giving. No? So Christmas ma, Christmas ye a day pe ga do. Paybo, to miare yo paybo, no? Ara jang Christmas ka yang tambo shira, no? It's not just about a religion. Everybody celebrates Christmas, I feel like nowadays. Akusong alung on Christmas go jimbare. Patisoa, they love the meaning of Christmas. Christmas ye a day pe odro yang chai de. Alung on, to miare yo, alung on, we give on Christmas, so it's so beautiful. And the sixth thing is, my room's a little messy, but it's so nice to celebrate Christmas with your family, and I'm so glad that I am so close to my family. And Ba's not here this year, but he's always in our hearts, and we'll always celebrate with him and of him, no? So Christmas ga mitazu ne jeju ne yare, mitazu de yo, o presents de pe de, chit de lo, no? Su, dudu baumbia ka cha, ne ya. So there's my family, and we are always together.
မချင်းမုံရဲ့အင်္ဂလိပ်စာကိုကြားခဲ့တာပါရှင်ခုတော့ထူးခြားဆန်းများသတင်းများအစီအစဉ်အလစ်ရောက်ပါပြီခရစ်စမတ်ရာသီမှာအလုပ်များတဲ့စန်တာဖိုးဖိုးကြီးတွေပဲသွားနေကြပါသလဲတချို့ကမိဘုံပြန်တဲ့ရောက်လာကြသလိုတချို့ကတော့လေလောမြင်စီပြီးတော့ Harley Davidson Cycle နဲ့ရောက်လာခဲ့ကြတာပါဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့မအီတန်းစင်နဲ့ကိုဝင်းခတ်မောင်တို့တင်ပြထားပါတယ်
ဒီဇင်ဘာလဟာဖင်လန်နိုင်ငံက Santa's Lapland Santa Claus အိမ်မှာ Christmas ပိုးပိုးကြီးရောသူ့ရဲ့အကူမှင်စာလေးတွေအတွက်ပါအလုပ်အများဆုံးလာဖြစ်ပါလေ။ကဘာတဝမ်းကကလေးတွေကသူတို့လိမ်မာတဲ့အကြောင်းစိုးရဲစီးရဲနဲ့မထဲပါနဲ့ဆိုပြီး Santa Claus Christmas ပိုးပိုးကြီးစီကိုစာရေးပို့ကြပါလေ။စိုးရဲစီးရဲနဲ့ထက်မခံချင်ရင်လိမ်မာဖို့အချိန်ရှိသေးတယ်နော်ဆိုပြီးတော့ Santa's Lapland ကမှင်စာခေါင်းဆောင် Snuggles ကပြောပါလေ။Christmas ဘိုးဘိုးကြီးကဘာပတ်လက်ဆောင်လေးပေးဖို့စီးတော်ရင်တမင်ဆွဲလှဲကိုလည်းမင်းစားလေးတွေကပြင်ဆင်ပေးနေတာပါလွန်ခဲ့တဲ့နှစ်ပိုင်းကိုဗစ်ကရောဂါကြောင့်မစီကားနိုင်ခဲ့ပေမဲ့ဒီနှစ်မှာတော့ Christmas ပွဲတော်ကိုမြန်မြန်ဆိုင်ဆိုင်ကျင်းပနိုင်ဖို့မင်းစားလေးတွေကပြင်ဆင်ပေးနေပါတယ် Serial ကနင်းတော်တွေက Santa's Lapland ကဖင်လန်နိုင်ငံမြောက်ဘက်ဆုံးမှာရှိတာဖြစ်ပြီးအတိတ်ဆောင်းဝိုင်းအထက်ကီလိုမီတာ100ကျော်ပဲဝေးတာပါChristmas ဘိုးဘိုးကြီးနဲ့မင်းစားလေးတွေကိုတွေ့ကျင်တဲ့မိသားစုတွေကဒီကိုလာရောက်လေပတ်ကြပါတယ်။တမင်တွေဆွဲတဲ့လှဲ၊ Husky ခွေးတွေဆွဲတဲ့လှဲတွေစီးနိုင်တဲ့အပြင်ရေခဲပြင် Hockey လိုမျိုးနှင်းတော်ထဲမှာကစားရတဲ့ကစားနည်းတွေကိုလည်းဒီမှာလာပြီးတော့ကစားနိုင်ပါတယ်ရှင
်။ဘာလို့မှာ Santa Christmas ဘိုးဘိုးတွေရဲ့လှုပ်ရှားမှုတွေကိုစက်ကြည့်ရအောင်ပါ။
အစ္စရေးနိုင်ငံဂျေရုဆလင်မြို့ဟောင်းမှာခရစ်မတ်ဖို့ဖို့ကကလပ် OCB ရောက်လာပါတယ်။သူနဲ့အတူအစ္စရေးဆိုင်ရာအမေရိကန်သံမတ်သောမတ်နိုက်ဒက်စ်လည်းပါလာပြီးကဘာမီငိမ့်ရန်ကိုအစုတောင်းမြစ်တာပို့သခဲ့ပါတယ်။ခရစ်မတ်ဖို့ဖို့လို့ဝစ်စတင်ထားသူကတော့အီစာကတ်စတီစီယာဖြစ်ပြီးသူဟာပါလက်စတိုင်းခရစ်ယာန်ဘာသာဝင်ဖြစ်ပါတယ်။ဂျေရုဆလင်မြို့မှာနေထိုင်တဲ့ဂျူးမွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ဘာသာပေါင်းစုံအားလုံးအတွက်ခရစ်စမတ်သစ်ပင်နဲ့စူတောင်းမြစ်တာပို့သမှုတွေကိုဒီနှစ်ပိုင်းမှာဇက်တိုက်လုပ်ပေးနေသူပါဂျေရုဆလင်ရဲ့ခရစ်စမတ်ဖိုးဖိုးလို့နာမည်ကျော်တဲ့အီစာကတ်စီစီယာကဒီအပိုင်းမတိုင်ခင်တုန်းကလည်းဘိုးဗျံဘူပေါင်းကြီး CP ခရစ်စမတ်ကိုကြိုခဲ့ပါသေးတယ်ဟိုးဟိုးဟိုးလို့အော်လာတဲ့ခရစ်စမတ်ဖိုးဖိုးကြီးက Merry Christmas လို့ကြွေးကြော်နှုတ်ဆက်ခဲ့ပါတယ်ဂျေရုဆလင်ရဲ့ခရစ်စမတ်ဖိုးဖိုးကြီးပွဲတွေကိုအစ္စရေးခီးသွားလာရေးဝန်ကြီးဌာနကဦးစီးကျင်းပဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကိုဗစ်ကရောဂါကြောင့်ဘာသာရေးထုတ်မြက်နေရာတွေကိုပိတ်ထားခဲ့ရပြီးတဲ့နောက်ဒီနှစ်ပြန်ဖွင့်ချိန်ခရစ်စမတ်ရာသီမှာလာလေသူထောင်ပေါင်းချီရှိနိုင်တယ်လို့အစ္စရေးခီးသွားလာရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်ဂျေရုဆလင်မြို့ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားရမြို့ဖြစ်ပါတယ်အစ္စရေးပါလက်စတိုင်းကြားညီညာရေးသဘောတူညီချက်ဆိုင်ရာဆွေးနွေးမှုတွေဆက်လုပ်နေတာဖြစ်ပြီးဒေသတွင်ညီညာရေးရဖို့စုတောင်းမြစ်တာပို့တာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံ Venice မြို့မှာတော့ Christmas ပုံပိုးကြီးတွေကလှေလော်ပြီးတော့ရောက်လာကြပါတယ်။ Venice မြို့ကတူမြောင်ကြီးတွေထဲမှာလှေလော်ပြီးတော့ Christmas ပုံပိုးဒါဇင်နဲ့ချီပြီးရောက်လာကြတာပါ။ Christmas အရောင်အလှဆင်ထားတဲ့လှေတွေကိုလျှော်လာခဲ့ကြတာဖြစ်ပြီးခေါင်းဆချီအစုံ Christmas ပုံပိုးကြီးဝတ်ဆောင်အပြည့်ဝတ်ထားသူတွေညံ့ညံ့ဆိုင်ဆိုင်ပါဝင်ဆင်နွှဲလာတာအခုဆိုရင်စနစ်နဲ့မြောက်ရှိသွားပြီဖြစ်ပါတယ်ရှင်။
အီတလီနိုင်ငံရောမမြို့မှာတော့မြို့လေကောင်သမိုင်းဝင်ဆောင်တွေကြားခရစ်စမတ်ဖိုးဖိုးကြီးလိုဝတ်ဆင်ပြီးစပိန်စီးရဲ့ရန်ပုံငွေပွဲတစ်ခုကျင်းပခဲ့ပါတယ်။ကယ်ဆာရောဂါတဲ့ကလေးတွေအတွက်ရန်ပုံငွေရှာတဲ့အနေနဲ့ဒီပွဲကိုကျင်းပတာဖြစ်ပြီးအီတလီနိုင်ငံကယာနဲ့ချီပါဝင်ခဲ့ကြပါတယ်။ကိုလိုစီယံခြေဟောင်းအားကစားယုံကြည်ရှင်မှာခရစ်စမတ်ဖိုးဖိုးဝတ်ဆောင်ဝတ်စပိန်စီးသူတွေစုဝေးခဲ့ကြပြီးတဲ့နောက်မြို့ကထင်ရှားတဲ့အဆောင်တွေကိုပတ်ပြီးစပိန်စီးခဲ့ကြပါတယ်။ဒီပွဲကရတဲ့ရန်ပုံငွေကိုဗန်ပီနိုဂေစုကလေးဆေးယုံကေစာဌာနကနာမကျန်းတဲ့ကလေးတွေရဲ့မိဘတွေအတွက်အကူအညီထောက်ပံ့ဖြစ်လူရန်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဂါဂျီနိုင်ငံမှာတော့ Christmas ပုံပိုးကြီးကရင်းငုပ်ပြီးတော့ရောက်လာပါတယ်။ Rio de Janeiro မြို့တော်ကငါးပြတိုက် Aqua Rio မှာ Santa Claus ဝတ်ဆောင်အပြည့်ဝတ်ဆင်ထားတဲ့ Christmas ပုံပိုးကြီးကငမန်းတွေနဲ့အတူရင်းငုပ်နေတာကိုတွေ့ရပါတယ်။မုတ်ဆိတ်မွေးအဖြူရောင်နဲ့အနီရောင်ဝတ်ဆောင်ဝတ်ထားတဲ့ Christmas ပုံပိုးကြီးကအောက်ဆီဂျင်ဘူးတက်ထားတဲ့ရေငုပ်ကရိယာကိုဝတ်ဆင်ပြီးတော့ငါးကန်ထဲမှာငါးအကောင်2000ကျော်နဲ့အတူကူးခတ်နေရင်းလက်ပြနှုတ်ဆက်သွားတာပါ Christmas ပုံပိုးကြီးဝတ်ဆောင်ဝတ်ထားတဲ့သူကတော့ရေငုပ်သမား Philippe Lunia ဖြစ်ပြီးတော့သူကဒီလိုဝတ်ဆင်တာကိုတွေ့ရကလေးတွေစီကိုအပျော်ကူးစေတဲ့အတွက်ဝမ်းသာမိတယ်ဆိုပြီးတော့သူကပြောပါတယ်ရေငုပ် Christmas ပုံပိုးကြီးကိုတအံ့တအားကြည့်ကြတဲ့ကလေးတွေကိုပုံပိုးကြီးကလည်းရေကန်ထဲကနေပြန်ပြီးတော့လက်ပြနှုတ်ဆက်ပါတယ်။ Christmas ပုံပိုးကို Christmas နေ့အထိဒီရေကန်ထဲမှာနှုတ်ဆက်နိုင်မှာဖြစ်ပါလိမ့်ရှင
်။ဘော့စနီးယားနိုင်ငံမှာတော့ Christmas ပုံပိုးတွေလာစီးပြိုင်ခဲ့ကြပါတယ်။ကပလီဂျီနာရွာလေးမှာ၃နှစ်မြောက်ကျင်းပတဲ့လာစီးပြိုင်ပွဲတွင် Christmas ပုံပိုးလိုဝတ်ဆင်ထားသူတွေစုဝေးပြီးဘသူမြဲမြဲလာစီးနိုင်လဲဆိုတာကိုရှင်းပြခဲ့ကြပါတယ်။အများကယူဆထားသလောက်လားရီဟာညံတုံးတာမဟုတ်ပဲစီးရသူခိုင်းတဲ့အတိုင်းတွတ်တွတ်လက်လက်လုံးနိုင်တယ်လို့လဲလားစီးပြိုင်ပွဲဝင်သူတယောက်ကပြောပါတယ်မနေ့ပိုင်းမှာတလေးဆိုင်ရုံကလားရီလာရောက်ပြီးတောရဲကိုဝင်ပြီးတော့ညနေကျရင်တော့သူတို့အိမ်တလေးဆိုင်ရုံလေးစီးပြန်သွားကြတာပါမနေ့ဆိုရင်လားစီးမဲ့တခင်တွေရောက်လာပြီးလားချန်တဲ့သွားကြတာလည်းဖြစ်ပါတယ်ကပလီဂျီနာရွာမှာနေမကနိုင်ငံတကာလားစီးပြိုင်ပွဲအဖြစ်တခြားနိုင်ငံတွေကလည်းပါဝင်ရှင်ပြန်ကြဖို့ဖိတ်ခေါ်ထားကြောင်းပွဲစီစဉ်သူတွေကပြောပါရခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ Christmas ပုံပိုးဝတ်ဆောင်ဝတ်ထားတဲ့သူတွေက Harley Davidson စိုက်ကယ်ကြီးတွေကိုစီးပြီး Harley Center ရေမုံငွေပွဲမှာပါဝင်ခဲ့ကြပါသည်ကလေးတွေပေါ်မှာစော်ကားနှိမ့်ဆက်မှုတားမြစ်ရေးအသိပညာပေးရေမုံငွေပွဲဖြစ်နေစေချင်ပါတာဖြစ်ပြီးတော့ဒီနှစ်မှာတော့ Harley Davidson မော်တော်စိုက်ကယ်ကြီးနဲ့ Super Car အကောင်စားအစီးပေါင်း250လောက်ပါဝင်ခဲ့တာဖြစ်ပါသည်ကလေးငယ်အယောက်350လောက်အတွက်လဲကစားစရာနဲ့မုတ်တွေသွားဝေဖို့အတွက်လဲတိုကျိုမြို့ကအင်တွေစီကိုသွားရောက်ကြမှာဖြစ်ပါသည် Harley Center ရေမုံငွေပွဲကို Christmas ရာသီမှာကဘာတဝမ်းကမြို့အသီးသီးမှာကျင်းပလေရှိပါသည်တိုကျိုမြို့တော်ကပွဲကိုတော့2008ခုနှစ်တုန်းကဖွဲ့စည်းခဲ့တဲ့ Harley Center Club အဖွဲ့ဝင်တွေကဦးစီးပြီးတော့ကျင်းပခဲ့တာပါက ိုဗစ်ကရောဂါကြောင့်အပြည့်မထွက်ရစည်းကမ်းတွေချမှတ်ထားတဲ့အချိန်မှာကဘာတော်ကလင်းငယ်တွေပေါ်မှာနှိမ့်ဆက်စော်ကအမျက်ထုတ်အကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကလေးများရဲမုံငွေအဖွဲ့ UNICEF ရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ဂျပန်နိုင်ငံမှာလည်း2021ဘန်နာနှစ်အတွင်းကလေးတွေပေါ်မှာစော်ကားမှုပေါင်း 28,659 ခုထိခဲ့တဲ့အကြောင်းဂျပန်ကျန်းမာရေးဝန်ကြီးဌာနရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ရှင
်။ဘယ်လ်ဂျီယံနိုင်ငံမှာတော့တလိမ့်ဆန်ယုံကတလိမ့်ဆန်လေးတွေခရစ်စမတ်လက်ဆောင်တွေစောစောစီစီရသွားကြတာပါ။ဒီဇင်ဘာ19ရက်နေ့ကသူတို့ရတဲ့ခရစ်စမတ်လက်ဆောင်တွေကတော့သူတို့တွေရဲ့အကြိုက်ဆုံးစားစရာတွေပဲဖြစ်ပါတယ်။ Perry Dizer တလိမ့်ဆန်ယုံကတလိမ့်ဆန်လေးတွေအကြိုက်ဆုံးစားစာတွေကိုရောင်းစုံနှပ်ပေါအောင်ထုတ်ဖို့တာပြီးခရစ်စမတ်လက်ဆောင်အဖြစ်ကြွေးကြတာဖြစ်ပါတယ်။185 acre ကျော်ကျဲတဲ့တလိမ့်ဆန်ယုံကတလိမ့်ဆန်အကောင် 9,000 အတွက်အသီးအရွက်5စတဲ့စားစာတွေကိုလှလှပပထုတ်ဖို့ပြီးခရစ်စမတ်လက်ဆောင်အဖြစ်တလိမ့်ဆန်ဝန်ထမ်းတွေကကြွေးကြတာပါ။တလိမ့်ဆန်တွေကိုလက်ဆောင်ပေးပွဲအပြင်အရာမတလိမ့်ဆန်အယုတ်ပုံစံမီးတွေနဲ့တစားစင်တာပြီးဧည့်သည်တွေအေးအေးဆေးဆေးလာကြည့်နိုင်ဖို့အတွက်ဒီဇင်ဘာ26ကနေ30ရက်ဇန်နဝါရီ2ရက်ကနေ9ရက်အထိတလိမ့်ဆန်ယုံဖွင့်ခြင်းကိုည7နာရီအထိတိုးမြှင့်ဖွင့်လှစ်ထားပါတယ်ခင်ဗျာ
။ရူမေးနီးယားနိုင်ငံမြောက်ပိုင်းဘူကရက်စ်မြို့မှာတော့ခေါင်းဆောင်ချီဆုံဝိုးဝန်လုံးဝစ်စင်ထားသူတွေကနှစ်ကုံပွဲတော်မှာပါဝင်ဆင်နွှဲကြကြပါလိမ့်။တရိတ်ဆန်ဝစ်စုံမျိုးစုံဝတ်ထားသူတွေကရူမေးနီးယားလေးချိုတဲ့ချင်းနဲ့ဘုံတီးတန်စည်းကြက်နဲ့အတူလမ်းမတွေပေါ်မှာထွက်ပြီးတော့ကားကြပါလိ။ကျွေးကြော်တဲ့ချင်းဆိုကပြမှုတွေနဲ့နှစ်ဟောင်းကိုနှုတ်ဆက်ပြီးတော့နှစ်သက်ကိုကျိုးဆူနေတာပါ။အလဲခိကတဲ့ကလှုပ်ဆောင်လာတဲ့ရိုးရာပွဲတော်ဖြစ်ပြီး20ရာစုအလဲပိုင်းလောက်တုန်းကဆိုရင်ရူမေးနီးယားပြည်သူတွေကတကယ့်ဝတ်ဝင်တွေကိုတန်ကျိုးတွေနဲ့ချီပြီးရွာနဲ့လှည့်လည်ခဲ့ကြတာဖြစ်ပါလိ။အခုတော့တကယ့်ဝတ်ဝင်တွေမပါဝင်တော့ပဲဝတ်ဝင်ငွေနဲ့ဖုံးဝစ်စုံဝတ်ထားတဲ့သူတွေကပဲကပြဖြောပြေးကြပါတယ်ရူမေးနီးယားတကူရိုးရာပွဲတော်ကိုရွာတွေမှာကျင်းပလေရှိပြီးရောင်စုံဝတ်စုံတွေဝတ်စင်တိမ်တဲ့တိမ်စင်သွားရောက်ကြရလေဖြစ်ပါလိမ့်ရှင
်ဘဝကထူခြားတဲ့သတင်းလေးတွေကိုတော့မိုက်ဤတန်းစင်နဲ့ကိုဝင်ခမောင်တို့တင်ပြသွားတာပါရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုခင်မောင်ဆိုရင်ပြောပြပေးပါအောင်
မြန်မာနိုင်ငံအပအဝင်ကဘာတလွားကပြိပကတွေအဆုံးသတ်ပြီးရင်းချမ်းရေးရရှိစေဖို့ခရစ်စမတ်အခါသမယမှာပိုရန်မင်းကြီးကဆုတောင်းလိုက်ပါတယ်။ရီမင်နိုင်ငံမှာရင်းချမ်းရေးအတွန့်ရှည်ဖို့မြန်မာနဲ့အီရန်မှာပြန်လည်တင်းမြတ်ဖို့နဲ့သွေးထွက်တန်ရုံမှုတွေအဆုံးသတ်ဖို့အလင်းပြနိုင်ပါစေဆိုပြီးပိုရန်မင်းကြီးဖရန်စစ်ကစိန့်ပီတာကျောင်းတော်ပေါ်မှာခရစ်စမတ်နေ့တနင်္ဂနွေနေ့ကျင်းပတဲ့အခမ်းအနားမှာမိန့်ကြားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ကဘာတဝမ်းကပြိပကတွေကြောင့်ရင်ဆိုင်နေရတဲ့အကြက်တဲတွေအဆုံးသတ်ဖို့လဲပုံရံမင်းကြီးကတိုက်တွန်းသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနိုဝင်ဘာလကထွက်ခွာလာပြီးပင်လယ်ပြင်မှာသတင်းပတ်တွေနဲ့ချီမျောနေတဲ့ရိုဟင်ဂျာဒုက္ခသည်180တဲ့မင်းဲဟာအခုအခါသေဆုံးသွားလောက်ပြီလို့ဒုက္ခသည်များဆိုရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ပင်လယ်ထဲသွားနိုင်လောက်အောင်ခိုင်ခံ့မှုမရှိတဲ့ဆက်လီပျောက်ဆုံးသွားပြီးပင်လယ်ပြင်မှာနစ်မြုပ်သွားပုံရတယ်လို့အတိမပြုနိုင်တဲ့သတင်းတွေကိုကိုးကားပြီးပြောဆိုတာပါလေပေါ်မှာပါဝင်သွားသူတွေနဲ့အဆက်အသွယ်ပြတ်သွားတာကြောင့်ဆွေမျိုးတွေကသေဆုံးကုန်ပြီလို့ယူဆကြောင်းလဲ UNHCR က Twitter လူမှုစာမျက်နှာမှာရေးသားထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးဝန်ထမ်းတွေကိုတာလီဘန်အာဏာပိုင်တွေကအလုလုခွင့်တားမြစ်လိုက်ပြီးနောက်တနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာပဲနိုင်ငံတကာကအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုခွေခွေမောင်ဆိုမင်းကြီးညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်စီစဉ်ထုတ်လွှင့်ရမှုကမှတင်ပြထားဖြစ်ပြီးအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Dara Smith တို့ဖြစ်ပါတယ်။ VOA America တန်ရဲ့ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ Line 2 meter 30နဲ့ Line 2 meter 48နဲ့ Line 1 meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းလောက်ပ
This program has come to you from the Voice of America, Washington.